ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတန်တဲ့ဒေသတွေမှာတောက်တုံးရေမတက်ရှင်းတာကြောင့်ဝမ်ပြဝမ်လျှောဖြစ်တာတွေများနေတယ်လို့မုံတိုင်းတန်ဒေသတွေကိုဆေးလိုက်ကူပေးနေတဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ်။ရခိုင်မြောက်ပိုင်းကမုံတိုင်းတန်တဲ့ဒေသတွေမှာဆေးဝါးသေးယူခွင့်တွေကန့်သက်ခံရတာကြောင့်ကျမ်းမာရေးဆောင်ရှောက်မှုတွေအားနည်းနေတယ်လို့လည်းဒေသခံတွေကိုလိုက်လံပြီးတော့စေကူတာပေးနေတဲ့ဆရာဝန်တူကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းညံကပြောပြပေးပါရှင
်မိုခမုံတိုင်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသတော်တော်များများမှာတောက်သုံးရေမတန့်ရှင်းတာကြောင့်ဝမ်ပြက်ဝမ်လျှောယောဂါနဲ့အရေပြားယောဂါတွေအဖြစ်များလာတယ်လို့ရခိုင်ပြည်နယ်ကမုံတိုင်းတန်တဲ့ပြည်သူတွေကိုရန်ကုန်ကနေအဖွဲလိုက်တွားရောက်စေကူတာပေးနေတဲ့ဒေါက်တာကျော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်။အဲ့မှာကျွန်တော်တို့ကမေးလိုက်တဲ့ဟိုဟာဆိုရင်အဲ့မှာဒေတာခံနေပေါ့နော်ကျွန်တော်အဲ့မှာမေးလိုက်တော့အဲ့မှာဖားဖြစ်တယ်ပေါ့အဖြစ်များယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဲ့ series ယူသွားတယ်ပေါ့နော်။အဲ့မှာဒီတစ်ခေါက်မှာဆိုရင်ကျွန်တော် one shot one ပြက်လေးစပြီပေါ့နော်။ one shot one ပြက်လေးတော်တော်ရှည်မတန့်တော့ဘူးပေါ့နော်။အခုတောက်သုံးရင်ဒီကမတန့်တဲ့ပြဿနာကြောင့်ဒီမှာ one shot one ပြက်လေးအဲ့ဒီတစ်ခေါက်မှာအဖြစ်များလာတယ်ပေါ့နော်။အဲ့ဒီတော့ကျွန်တော်ဒီကနေတစ်ခါတည်းသိယူသွားတယ်။စပြီးတော့ပထမအချိန်သွားတော့ကအဖြစ်ခိုက်တန်ရာရလူသားများတယ်အဲများတယ်သူနောက်ပိုင်းမှာကျတော့အဲ့ဒီလူနာကကျွန်တော်တို့ကစီးပေးတာကုလိုက်တဲ့နောက်ပိုင်းမှာကအနာကွန်ထရိုးရပါတယ်ဒီတော့အဲဒီဟိုခွဲစိတ်မှုလိုတဲ့လူနာကျတော့ကျွန်တော်တို့ဒီတိုက်နယ်စေယုံတို့ဒီဒီစစ်တွေစေယုံတို့ချိဆက်ပြီးတော့ကျွန်တော်တို့ဒီလွှဲကြောင်းပြီးပို့ပို့ဆောင်ပြီးတော့ကုတောင်းမှုတောင်းအစီအစဉ်ပေးလိုက်တယ်ပေါ့နော်ကျွန်တော်တို့အဲ့လိုမျိုးတွေဆောင်ရွက်ထားတယ်ဟုတ်ကဲ့ workshop ဝတ်တဲ့ခင်ဗျားပါတယ်ဟုတ်ကဲ့ moving လဲစပြီးတော့လေဒီ moving ဆော်လဲညတော့ပြီး workshop ဝတ်ပြက်ကြာပြီးလေပုံစံမျိုးလေးလဲရှင်းနေတော့လေ
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတန်တင့်ဒေသတွေကိုဆေးလိုက်ကုတပေးနေတဲ့ရခိုင်ဒေသခံဆရာဝန်တဦးကလည်းလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာတရွာလုံးလိုလိုဝမ်ပြက်ဝမ်လျှောဖြစ်နေတာတွေရှိတယ်လို့လည်းပြောပါတယ
်။အများအားဖြင့်တော့တွေ့ရတယ်ဖြစ်ပါတယ်။သူတို့ကဆိုတော့ကျွန်တော်တရွာလုံးလိုလိုပေါ့နော်။ဒီဘယ်လိုပြောမှလဲဒီတချို့လမ်းမဆက်တဲ့ခက်ခဲနေရာတွေအတူမြောက်နေတဲ့နေရာတွေမှာဆိုတရွာလုံးလိုဖြစ်နေတဲ့ပုံစံမျိုးမှာရှိတယ်။ဟိုဝမ်ပြက်ဝမ်လျှောရယ်ပေါ့နော်
။ပုံနဲ့ကျွန်းမြို့နယ်ပြိုင်းတော်ကျေးရွာကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုရင်လည်းစားဝတ်နေရေးခက်ခဲနေတယ်လို့မတန့်ရှင်းတဲ့တောက်သုံးရေတွေကြောင့်ဝမ်ပြက်ဝမ်လျှောဖြစ်နေကြတယ်လို့စေဘေးဒုက္ခတဲ့တူဖြစ်တဲ့ဦးကျော်လှကပြောပါတယ
်။တောက်သုံးရေကတော့ကျွန်တော်တို့ကဲမှာမိုးကလေးတော်တော်များများယွာလာမဟုတ်ကြောင်းကျွန်တော်တို့ဤတောက်သုံးရေကအဆင်မပြေဘူးဖြစ်နေတယ်ဝမ်လျှောဝမ်ကြဖြစ်တဲ့တောက်သုံးရေမကောင်းဘူးဆိုတော့လေခလေးတွေရောလူကြီးတွေရောအကုန်လုံးဖြိတ်ကြတာပဲ
။ဒါအပြင်ပုံနှကျိုးမျိုးနယ်တွေကဗုဒ္ဓကျေးရွာမှာဆိုရင်လဲဖျားနာတာတွေဝမ်ပြက်ဝမ်လျှောဖြစ်နေတာတွေရှိနေတယ်လို့ဒေသခံမျိုးသမီးတို့ကအခုလိုပြောပါတယ
်ပိုင်အဘူဒန်နာနေရာဆက်ကလေးမိုးမျိုး
အဘူဒန်နဲ့နေရတာကလည်းမိုးမလုံးလေးမလုံးဆိုတော့ဖျားတာနာတာတွေရှိပါတယ်တောက်ရည်ကလည်းမကောင်းတန်းတန်ရှင်းရှင်းမတောက်ရစားတာကလည်းကောင်းကောင်းမစားရပါဘူးဖျားကြပါတယ်ဝမ်းလျှောကြပါတယ်ခဏခဏဝမ်းနေသွားနေကြပါတယ်ကလေးတွေရောလူကြီးတွေရောဆေးကန်းလည်းမရှိဆေးလာပေးတာလည်းမရှိပါဘူးလို့ရခိုင်လိုပြောသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းကတချို့ဒေသတွေကိုစေကောင်စီကတွာလာရေးနဲ့စေဝါတည်ယူခွင့်တွေကန့်သက်ထားတာကြောင့်မုံတိုင်းတန်တဲ့ဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုတွေအားနည်းနေတယ်လို့လည်းအဲ့ဒီဒေသတွေမှာစေဝါကုသမှုပေးနေတဲ့ဒေသခံဆရာဝန်တူကအခုလိုပြောပါတယ
်။လက်ရှိအခက်အခဲကဘယ်လိုရှိလဲဆိုတော့တချို့နေရာတွေကကြတော့အဆင့်သက်တွေရှိရတယ်ကျွန်တော်တို့တွာလို့လာလို့များတဲ့နေရာတွေရှိရတယ်။အဲတချို့ကတော့ဒီမှာဘလို့မြေပြင်ခြေနေနဲ့ကျွန်တော်တို့သွားပြီးတော့လုံနိုင်တဲ့နေရာတွေရှိရဒါပေမဲ့ဒီစေဝါပြဿနာတွေရှိရပေါ့နော်စေဝါတွေကကျွန်တော်တို့မှလည်းလုံးလောက်မရှိဘူးစေဝါအခက်အခဲရှိရဆိုတာလက်ရှိကတော့ကျွန်တော်တို့စေဝါတည်ယူရတာတွေမရဘူးပေါ့နော်တည်ယူလို့မရတာတွေရှိရအဲပြီးတော့ကျွန်တော်တို့ဒီမှာအဲ့လိုမျိုးစေဝါကိုယူဖို့တက်လေဒီပတ်ချက်တွေပါတယ်သိမရှိဘူးပေါ့နော်ရန်ကုန်တွေပါတယ်သိမရှိကြဘူးလက်ရှိကလူတန်းအေးပေါ်ခင်နေမှာပြဖတ်မှာပဲဒီအာရုံစိုက်ကြရများလဲဆိုတော့ဒီစာနေခါနဲ့မိုးကဖုန်လုံးမှုအုံမဲပိုင်းဖက်မှန်ပေဒီရောချက်တရားများပြီးသွားကြတယ်သိရပါတော့ဆိုကျမ်းမာရေးပိုင်းမှာကြတော့ဟို30ရက်အခုရေလေးနေရဒီလုံနေတဲ့အခုရေမှာလည်းလိုမျိုးငကောကလုတ်ဖို့တည်းရထားတဲ့ဟာတွေမဟုတ်တဲ့ခါမှာလေအင်မတင်စစ်ဆုံးနေတဲ့သွားရတဲ့ခါမှာအဲ့လိုမျိုးတရားကြီးရနိုင်မဲ့ချင်မျိုးကအခက်ကြီးရှိရပေါ့ဒီဝါရီပိုင်းမှာက
ြလက်ရှိမှာတော့မုံတိုင်းတင့်ဒေတာတွေကိုစစ်ကောင်စီကကန့်သက်ချက်တွေကြောင့်အကူအညီပေးရေးအဖွဲ့တွေအနေနဲ့သွားလာရေးခက်ခဲနေတယ်လို့မုံတိုင်းတင့်ပြည်သူတွေအနေနဲ့လည်းအခုချိန်ထိကူညီကယ်ဆယ်ရေးလုံးဝမရသေးတဲ့ကျေးရွာတွေတော်တော်များများရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့လကတိုက်ခိုက်ခဲ့တဲ့မိုးခမုန်တိုင်းကြောင့်ရခိုင်ပြည်နယ်မှာနေအဆောက်အဦ2,400ကျော်ပျက်စီးခဲ့တယ်လို့လူပေါင်းသက်တမ်းကျော်မုန်တိုင်းတန်တင့်ခဲ့ကြပါတယ်ခင်ဗျာ။